ဝိနည်းမင်္ဂလာယနေ့ခါဝဲတတ်ရှိကျမ်းမှာစိတ်ချမ်းသာ၏လူရဆန္ဒပြည့်ဝစေခြင်းနိဗ္ဗာန်ရောက်ဖို့ကောင်းမှုကုသိုလ်အထူးဖြစ်စေခြင်းအကြောင်းငါဌာနကောင်းမှုပြုကြတယ်သီလဆောင်တည်ကြတယ်ကမ္မထံပါဝနာပွားများကြဒါဘုရားဘာသာတွေရဲ့ရည်စူးချက်တစ်ခုနဲ့အလုံးလောက်တာပေါ့ Buddhist practice ပေါ့နော်ဘုရားဘာသာတွေဆောင်ရွက်လောက်တာညာလက်ဟုတ်ခါတော့ဘုရားဘာသာမှာသစ္စာပြားဟောကြားတဲ့အဓိကအခြေခံတရားနှစ်ခုကတော့ကုသိုလ်နဲ့အကုသိုလ်ပဲဖြစ်တယ်ကုသိုလ်ဆိုတာကုသလဆိုတဲ့ပါဠိစကားလုံးကလာအဓိပ္ပာယ်တစ်ခုကတော့သူကကုဆိုတာဆိုးကျိုးကိုပေးတတ်တဲ့အဆိုးတရားများပလဆိုတာဖယ်ရှားပြစ်နိုင်တဲ့စွမ်းအားလို့ဒီလိုပြောတယ်လူရဲ့တဏ္ဍာမှာလည်းပဲခန္ဓာကိုယ်ထဲမှာလူကိုဒုက္ခရောက်စေတတ်တဲ့အခြေခံယောဂမကောင်းတဲ့အရာတွေရှိတာပေါ့နော်အဲ့ဒါတွေကိုဖယ်ရှားပြစ်နိုင်တာဆေဝဒါစာရှိတယ်လို့ပဲလူတွေရဲ့စိတ်ထဲမှာလည်းပဲမကောင်းတဲ့ဆိုးကျိုးကိုဖြစ်ပေါ်စေနိုင်တဲ့တဘာဝတရားတွေရှိနေတယ်။အဲဒီတဘာဝတရားတွေကိုအကုသိုလ်လို့ခေါ်တာ။ဒီစကလုံးလေးတည်ထွင်ပုံကတော့ကုသလကုဆိုတာအဆိုးတရားများကိုတလဖယ်ရှားပြစ်နိုင်တဲ့စိတ်ဆွမ်းအားတစ်မျိုးတည်းအဆိုးတရားများဆိုတာဘယ်သူတွေတုံးဆိုရင်ဒီအဆိုးတရားများဆိုတာအကုသိုလ်လို့ခေါ်တဲ့အရာတွေပဲအဆိုတာအဲ့ဒီဆိုးတရားများကိုဖယ်ရှားနိုင်တဲ့စွန့်ရည်တ္တိမဟုတ်တဲ့ဆန့်ကျင်ဘက်သဘောတရားတွေလို့ဒီလိုပြောတာအဲ့တော့ဘုန်းကြီးတို့ရဲ့ခန္ဓာကိုယ်ထဲမှာကျမရေးကိုအကျိုးပြုတဲ့အရာရှိတယ်လို့ကျမရေးကိုအကျိုးမပြုတဲ့အရာရှိရုပ်ပိုင်းမှာလည်းထို့တူပဲစိတ်ပိုင်းမှာလည်းပဲမကောင်းတဲ့ဆိုးကျိုးကိုဖြစ်ပေါ်စေတဲ့အရာတွေရှိတယ်လို့ကောင်းကျိုးချမ်းသာကိုဖြစ်ပေါ်စေတဲ့အရာနှစ်ခုရှိတယ်။အဲ့ဒါကိုပဲကုသိုလ်နဲ့အကုသိုလ်လို့ဒီလိုခေါ်တာ။ကုသိုလ်နဲ့အကုသိုလ်စိတ်ထဲမှာဖြစ်တဲ့ဒါသဘာဝတရားနှစ်ခုပဲ။ဒီသဘာဝတရားနှစ်ခုကဘယ်သူမှဖန်ဆင်းနိုင်မဟုတ်ဘူး။ဆရာဆရာအကြောင်းတရားတွေကိုမှီပြီးတော့ဓမ္မနိယာမသဘာဝနိယာမတော့ကမ္မနိယာမလို့ဆိုတယ်။သဘောအတိုင်းနိယာမသဘောအရာThe law of nature အရာဖြစ်ပေါ်နေတဲ့အရာတွေပေါ့အကြောင်းကိန်းကြီးဖြစ်တာတော့မဟုတ်ဘူးအကြောင်းရှိတယ်ပေါ့နော်ဆရာဆရာအကြောင်းတွေကြောင့်ရှေ့ထဲမှာဖြစ်ပေါ်နေတဲ့ဒီစွမ်းအားနှစ်ခုအဲ့ဒီနှစ်ခုကိုမြတ်စွာဘုရားကဒီစွမ်းအားနှစ်ခုလူတွေရဲ့စိတ်ထဲမှာရှိနေတယ်အဲ့ရှိနေတဲ့ထဲကဆိုးကျိုးကိုပေးတတ်တဲ့အပြစ်ရှိတဲ့စိတ်တော်သားတွေကိုဖယ်ရှားပြရမယ်တဲ့။ကောင်းကျိုးချမ်းသာကိုဖြစ်ပွားစေတတ်တဲ့အပြစ်ကင်းတဲ့တဘာဝတရားတွေမိမိတဏ္ဍမှာတိုးပေါင်းတော့ရမယ်လို့။အဲ့ဒါဘုရားဆူဆူအခြေခံအပြင်ဟောတဲ့တရားကအဲ့ဒါပဲ။ပါဠိလိုပြောလို့ရှိရင်တပ္ပပတ္တအခရဏ။အကုသိုလ်မှန်သမျှဆိုးကျိုးပေးတတ်တဲ့အကုသိုလ်မှန်သမျှမိမိတဏ္ဍမှာမဖြစ်เสียရဘူး။ကုသလတုပတ္တမရာကောင်းကျိုးချမ်းသာကိုဖြစ်ပေါ်စေတတ်တဲ့ကုသိုလ်တရားမှန်လည်းမြိမိတဏ္ဍာကိုဖြစ်စေရမယ်လို့စံကျင်မဲ့သဘာဝတရားနှစ်ခုပဲအဲစံကျင်မဲ့သဘာဝတရားနှစ်ခုဟာတရားရမအဲ့ဒါလိုပฏิပက္ခသဘောဆောင်းနေတဲ့သဘာဝတွေဟာလောကမှာထင်ရှားရှိနေတာပေါ့အပူနဲ့အေးတို့လို့ပေါ့နော်အလင်းနဲ့အမောင်တို့လို့ဒါရှိတာပဲအဲလူကြီးရဲ့စိတ်ထဲမှာလည်းပဲဟုတ်ကောကိုဆင်ញံစဉ်းစားကြည့်ပါဒီလူချင်းတက်မဲ့တဲ့စိတ်တွေတစ်ခါတစ်ခါဖြစ်တယ်တစ်ခါတည်းအောင်ကြတော့ဆွလွတ်နိုင်တဲ့သဘောတရားတွေဖြစ်တယ်တစ်စုံတစ်ခုကိုဆုတ်ကိုင်းပြီးတော့လူချင်းတက်မဲ့ပြီးတွေ့တန်းနေတဲ့သဘောကတစ်ခုအဲ့တွေ့တန်းမှုကိုပယ်ပြီးတော့ဆွလွတ်နိုင်တဲ့သဘောကတစ်ခုဟောဒီသဘောနှစ်ခုတွေ့ရတာပဲနောက်တစ်ခုကြည့်မယ်ဆိုရင်ကိုယ်စိတ်အလိုမကျလို့မုန်းတီးမှုသောတာဖြစ်မှုဆိုတာစိတ်ထဲမှာတစ်ခါဖြစ်တယ်တစ်ခါတည်းအဲ့တော့ ਨੇ ဆန်းကျင်ပြီးတော့အများအကျိုးကိုလိုလားပြီးတော့သ 你看人困了钱出来的我的压力里嘞谁的话去帮他了那的卡生下来的卡嘛楼梯男的不楼梯男的乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖乖အဲ့ဒါကိုနာမည်တက်လိုက်တဲ့အခါကျတော့ဘုရားကပါဠိဘာသာပေါ့လေအိန္ဒိယနိုင်ငံမှာတစ်ချိန်လုံးကလူများစုနားလေတဲ့မဂရဘာသာလို့ခေါ်တယ်မဂရတိုင်းမှာဒီကနေ့ခေတ်တော့ဘီဟာပြည်နယ်ခေါ်တာပေါ့နော်အဲ့ဒီတိုင်းကလူတွေကအများဆုံးအသုံးပြုတဲ့ဘာသာစကားပေါ့အဲ့ဒီခေတ်ကအဲ့ဒါကိုဒီကနေ့ခေတ်တော့မြတ်စွာဘုရားတရားတော်တွေမှတ်တမ်းတင်ထားတဲ့ဘာသာဖြစ်လို့သူကပါဠိဘာသာလို့နာမည်ပြောင်းလိုက်တာပေါ့နော်အဲ့တော့ပါဠိဘာသာနဲ့ပြောတဲ့အခါကျတော့ခုနကတခုအရာပေါ်မှာတွေ့တာပြီးတော့မစွန့်လွတ်နိုင်တဲ့သဘောကိုလောဘလို့ခေါ်တာပဲ။ဟာလူတိုင်းရဲ့တဏ္ဍာမှာလောဘဆိုတာအာယုန်တခုကိုမြင်ပြီးလိုချင်တယ်စိတ်ထဲမှာစွဲလန်းနေတယ်မရရအောင်ကြိုးစားဖို့တွန်းအားဖြစ်နေတယ်။အင်္ဂလိပ်လိုတော့ craving လို့လည်းခေါ်တာပေါ့နော်။ craving လို့နောက်တွေ့တာနေ attachment ပေါ့နော်အဲ့ဒီလိုလောဘဆိုတဲ့သဘောတရားဟာစိတ်ထဲမှာထိခြားရှိနေတယ်အဲ့ဒီတရားကိုမြတ်စွာဘုရားကဘယ်လိုဟောတော့ဆိုလို့ရှိရင် तू ဟာအကုသိုလ်ရဲ့အမြစ်ပဲလေအကုသိုလ် तू ဖြစ်လာလို့ရှိရင်ဉာဏ်နဲ့အကုသိုလ်တွေပါတွဲဖက်ပြီးတော့ဖြစ်လာနိုင်တယ်ပေါ့ तू ကအခြေခံသဘောတရားပဲအကုသိုလ်အလုံးကိုဖြစ်ပေါ်စေတတ်တဲ့အကြောင်းဒါမို့အကုသလမူလThe root of immoral လို့ပြောပြတယ်။ The root of immoral group တော့ခါလက်တကယ်လည်းဟုတ်တာပဲ။လူချင်းမှုတွေ့တာမှုကိုအကြောင်းပြုပြီးတော့တခြားအကုသိုလ်တွေဘာတွေဖြစ်လာနိုင်လို့သူလူချင်းမှုကိုမထိန်းသိမ်းလို့ရှိရင်ပို့ပြီးတော့လောဘကြီးလာတယ်လူချင်းလာတယ်လူချင်းလာလို့ရှိရင်ဒီလောဘကိုအကြောင်းပြုပြီးလူရတခုလောက်လာတယ်ပေါ့နောက်ဆုံးမှာကုပ္ပစီရင်ကိုမဟုတ်ဘူးသူများပစ္စည်းပါမတရားလိုချင်တဲ့စိတ်တွေပါဖြစ်လာတယ်ပေါ့နော်ဒီလိုလိုချင်မှုဆိုတဲ့အတွေ့အကြုံကမတားဆီးနိုင်လို့ရှိရင်ပို့ပို့များလာဒါကကဲတားဆီးနိုင်များမီဆိုရင်တော့ရောသူကဒုက္ခမပေးဘူးလားဆိုပေးတယ်ဘယ်လိုဒုက္ခပေးတော့လို့ဆိုတော့လိုချင်မှုနဲ့တွေ့တာမှုရှိနေသေးတယ်များသူကပါဖြစ်လာတော့ဆိုအဲ့ဒီလိုချင်စရာအာယုံပေါ့တွေ့တာစရာပေါ်မှာသူကမြဲတမ်းဆွေရင်ကြောင်ကြမှုတွေဖြစ်လာ worry ဆိုတာနော်တခြားစဉ်းစားကြည့်ဒီ worry ဆိုတဲ့တောကပေါ့ဒီတောကဆိုတဲ့သဘောတရားဟာအတွေ့အတာရှိတဲ့ပုံမှာဖြစ်တာလားအတွေ့အတာမဲ့တဲ့ပုံမှာဖြစ်တာလားဆိုတာစဉ်းစားကြည့်ပေါ့ကိုယ်မတွေ့တာတဲ့လူပုံမှာတောကဖြစ်တယ်လို့မရှိဘူးကိုယ်မတွေ့တာတဲ့ပစ္စည်းပုံမှာလည်းတောကဖြစ်တယ်လို့မရှိဘူးနော်ကိုယ်မတွေ့တာတဲ့လူကုံတွေ့တာတဲ့အရာပစ္စည်းဝတ္ထုကဘလောက်ပဲကောင်းကောင်းဘလောက်ပဲတန်ကျေရှိရှိတောကဖြစ်တယ်လို့မရှိဘူး။တော့ကိုကငါဟာလို့သတ်မှတ်လိုက်တာနဲ့တကြိုင်နဲ့လောဘကအခြေဆိုင်လိုက်တာနဲ့တကြိုင်နဲ့ပါလာတော့ဆိုအဲ့ဒီ worry ဆိုလာရတာပဲ။ဆိုရင်လားဆိုရင်လားတဲ့ကဆိုရင်စိတ်ဆိုတာဘာဖြစ်တယ်လဲ sweat ပေါ့စိတ်ဖြည်စီမှုတွေဖြစ်လာအဲ့ဒါကိုပြောရမယ်ဆိုဗျာဆိုးကျိုးကိုဖြစ်ပေါ်စေတဲ့စတာပြောကိုတခြားရှည်ရှည်ဝေးဝေးကိုမမြားတဲ့ငရေကြတာတွေဒုက္ခရောက်တာတွေထားတွေကိုမစင်းသားနဲ့အောင်နော်ဒီတွတ်တံမှုဆိုတဲ့လောဘပေါ်လာလို့ရှိရင်အနည်းဆုံးကိုတွတ်တာတဲ့တသိတ္တဝါကိုတွတ်တာတဲ့တမဲ့ပစ္စည်းဝတ္ထုတစ်ခုဖြစ်သွားမှဆိုးရင်နဲ့ဖြစ်သွားရင်လည်းဆိုးရင်နဲ့မဖြစ်ခင်လည်းဆိုးရင်နဲ့ပေါ့အဲ့ဒီတောကဆိုတာတကယ်တော့စိတ်ထဲနှလုံးထဲမှာပူလောင်စေတဲ့တရားပဲ။တောကဖြစ်လို့စိတ်ချမ်းသာတယ်လို့ဘူးမှမရှိဘူးနော်။ဒါနောက်ဆုံးမှတွေ့ရမရှိဘူးဆိုရင်လူဟာတွေ့ရပါရှိတယ်ဆိုကိုယ့်ကိုကိုယ်တွေ့တာ။တချို့ကတော့အေးသာသမီမရှိဘူးအေးဆေးသေးပဲဘာမှလည်းပူပန်စရာမရှိဘူးလို့စိတ်ကထင်တယ်။သို့သော်ပူပန်စရာတော့ရှိနေရှိနေပြောင်းပြီးပူနေတာပဲလေ။ဘူးမှပူစရာမရှိကိုယ့်ကိုကိုယ်ပူမှပဲလူဆိုတာ။အဲ့ဒါဘာကြောင့်ပူရတော့လို့အခြေအနေကိုလိုက်ရှာလိုက်တဲ့ခဏလောဘအကြောင်းအဲ့ဒီပူပန်မှုကိုဖြတ်ချင်ရင်လောဘကိုပယ်ရမှာ ဒါဘလောက်ထင်ရှားတော့ဆိုပစ္စည်းလေးတစ်ခုကိုပိုင်နေတဲ့အချိန်နဲ့ကိုကနေပြီးတော့ရောင်းချလိုက်လို့ဖြစ်စေတူတယောက်ကိုပေးလိုက်လို့ဖြစ်စေတူမတူကိုအောင်စဉ်းစားကြည့်လိုက်ပါပစ္စည်းတစ်ခုကကိုယ့်လက်ထဲမှာရှိတဲ့အချိန်ကအနေထားမျိုးနဲ့ကိုကဆွန့်လွတ်လိုက်တဲ့အနေထားမျိုးမတူတော့ဒီပေါ်မှာသဘောထားပြောင်းသွားတယ်အဲ့ဒါဘာကပြောင်းတာတော့ဆိုဒီလောဘတော့ဝရှိတယ်နည်းမရှိအဲ့ဒါကိုမြတ်စွာဘုရားဟောတာကာမတောဇာယတိတောကောတဲ့တောကဆိုတာလူချင်းစရာတွေကိုလူချင်းနေလို့တောကဖြစ်တာတဏှာယဇာယတိတောကောတောကဆိုတာတွေ့တာမှုတတ်မဲ့မှုဆိုတဲ့တဏှာရှိနေလို့ဖြစ်တာတဏှာမရှိရင်တောကဆိုမဖြစ်ဘူးအဲ့ဒါကိုဟောတာတောကဆိုတာအစိုးတရားပဲပေါ့နော်စိတ်ရပူလောင်စေတတ်တဲ့တရားအဲ့ဒီအစိုးတရားကိုဖြစ်ပေါ်စေတတ်တဲ့လောဘဟာလည်းအစိုးတရားပဲကောင်းကျိုးချမ်းသာမှုမပေးဘူးလို့ဒီလိုဆိုလိုတာတော့များသောအားဖြင့်လူတွေကတော့အာလောဘဒီသူဆိုတာလောဘတော့ရှိမှာပဲလို့ဒီလိုတွက်ပြီးပေါ့ပေါ့သူ့ကိုသဘောထားတယ်မဟုတ်ဘူးမြတ်စွာဘုရားဟောတာတကယ်စိတ်ချမ်းသာမှုတောကခင်းခင်းနဲ့နေနိုင်တယ်ဆိုလို့နေချင်တယ်ဆိုရင်ဒီလောဘကိုပဲရှော့ချမှာနောက်ဆုံးမှာယန္တာပုဂ္ဂိုလ်တွေဖြစ်သွားပြီဆိုလို့ရှိရင်တွေ့တာဆရာဆိုသူ့မှာမရှိတော့ဘူးနောက်ဆုံးကိုယ့်ကိုယ်တော့မတွေ့တာတော့ကိုယ့်အသက်လည်းမတွေ့တာတော့ကိုယ်ဒါလို့မတွေ့တာတော့ဆိုတော့အမှန်မြင်သွားလို့မတွေ့တာ။နော်။စိတ်ညစ်လို့မတွေ့တာဟာတမျိုးအမှန်မြင်လို့မတွေ့တာဟာတမျိုး။စိတ်ညစ်လို့မတွေ့ဘူးဆိုတော့တွေ့ရစရာရှားနေတာ။ဒီတစ်ခုစိတ်ညစ်လို့ရှိရင်နောက်တွေ့တွေ့တာစရာတစ်ခုသွားတာပဲဒီမှာ။နော်။ခုနကယဟနာဖြစ်သွားပြီဆိုတာကြတော့ဒီတစ်ခုကိုစိတ်ပြတ်တာမဟုတ်ဘူး။တဘာဝကိုအမှန်သိသွားတာဒီတွေ့တာရဲ့အဖြစ်တွေကိုအမှန်သိသွားတဲ့အခါကျတော့သူ့ကိုဖယ်ရှားပြစ်နိုင်တာ။ဘာနဲ့ဖယ်ရှားပြစ်တာတော့လို့ဆိုတော့ခုနအလောဘဆိုတဲ့သဘောတရားနဲ့ဖယ်ရှားပြစ်တာ။ဒါပေမဲ့အလောဘဆိုတာ non attachment non craving လို့ဒီလိုဘာသာပြန်မဲ့အစား anti attachment anti craving attachment နဲ့ craving ကိုပယ်ဖြတ်ပြစ်နိုင်တဲ့သဘောတရားလို့ဆိုလို့သူကဖယ်ရှားပြစ်တာ။အဲ့ဒါကိုမြတ်စွာဘုရားဓမ္မလို့ပြောတာပဲ။အဲ့တော့ဒီဓမ္မဟာစဉ်းစားကြည့်လိုက်ပါစို့။ဒါဆူတောင်းရတဲ့ဟာလည်းမဟုတ်ဘူးဘာသာတရားနဲ့လည်းမဆိုင်နော်လောကမှာလူတွေကဘာသာတရားဆိုပြီးတော့ယုံကြည်ကြကိုယ်ဝန်ရှာတယ်တော့တရားစဉ်းစားကြည့်မိတယ်ခေါင်းခေါင်းကြီးတော့စဉ်းစားကြည့်မိတယ်လောကလူတွေဟာကဘာဥပစာပြီးတော့လူတွေဟာအမှန်ကိုမသိသည့်အတွက်ကြောင့်သူတို့လူတွေရဲ့စိတ်ထဲမှာကြောက်စိတ်ဝင်လာတယ်ကြောက်စိတ်ဝင်နေဆိုတာတဘာဝစွမ်းအားကြီးတွေကိုကြောက်တယ်။စွာသူမိုးချိန်တာတို့မုန်တိုင်းတို့တော်မျိုးတွေကိုကြောက်တယ်ပေါ့။သူကအဖြေမထုတ်နိုင်တာတွေဆိုရင်သူကတွေးကြောက်တယ်။တွေးကြောက်တော့ဘာတွေလောက်တော့ဆိုရင်ဒါတကူရှင်ကြီးတွေရဲ့တကူရှင်ကြီးတွေစိတ်ဆိုးလို့ဒီလိုလှုပ်ထားနေမှာပဲ။တို့သူတို့တောင်းပန်မှပဲပူဇော်မှပဲဆိုလှုပ်လိုက်တဲ့အချိန်မှာသူကသူတဘာဝအလျောက်အချိန်ကုန်လို့ဖြစ်သွားတဲ့ဟာလေးတွေကိုလူတွေကအကြောက်ပြေသွားတော့ဒါတို့ပူဇော်လိုက်လို့ဒုကိုဝယ်လိုက်လို့တန်းတက်လိုက်လို့ပျောက်သွားတယ်လို့ယူဆရတာနေပြီးတော့အစွဲလမ်းကြီးတစ်ခုဖြစ်သွားအဲ့ဒီကနေဆက်ပြီးတော့နတ်ကိုးွယ်မှုဆိုပေါ်လာတာအဲ့တော့ဘုရားဗလာအဲ့လိုကိုးွယ်မှုမဟုတ်ဘူးမြတ်စွာဘုရားကိုးွယ်မှုအဲ့ဒါလူတွေကယုံကြည်ခြင်းနဲ့သွားနေကြတာကဘာမှရှိလိုက်မယ်ဆိုရင်တခြားဘာသာတွေအကုန်လိုက်ကြည့်မယ်ဗုဒ္ဓဘာသာလွှဲရင်တခြားဘာသာတွေအဲဗုဒ္ဓဘာသာဝင်နေကနတ်မကိုးွယ်ဘူးလားဆိုတော့ကိုးွယ်တာဒါသူနဲ့ပဲဆိုင်နေဗုဒ္ဓဘာသာနဲ့မဆိုင်ဘူးနော်ဗုဒ္ဓဘာသာဖြစ်ပြီးနတ်ကိုးွယ်တယ်လူကဗုဒ္ဓဘာသာနဲ့မဆိုင်ဘူးသူနဲ့ပဲဆိုင်နေပုဂ္ဂိုလ်နဲ့ပဲဆိုင်နေလीဆိုတော့တခြားဘာသာဝင်တွေကိုလိုက်ကြည့်မယ်ဒီအမတန်မှရှင်းကြတယ်လို့ပြောကြတယ်ဟိန္ဒူဘာသာမနဟိန္ဒူဘာသာဆိုတာဗြဟ္မဏိစင်းပါပဲဗြဟ္မဏိစင်းကအဖျားခံလာသူကဘာကိုးွယ်တယ်လဲသူလည်းနတ်ကိုးွယ်တာသူကိုးွယ်တဲ့နတ်ကဗြဟ္မဓမ္မဆိုတာလည်းကောပဲလေသူကဓမ္မဆိုတဲ့စကလုံးကနောက်ဆုံးအလုံးလေးကသူကအအခရာဆုံးတယ်ဓမ္မနောက်တစ်ခါသူကဒုတိယအဆင့်ကိုးွယ်တာဟာဘိဓနုမြန်မာလုံးသူတို့ခေါ်ဘိရှင်နုအဲ့ဒါဥသုံးနောက်တတိယကိုးွယ်တာတော့ တိဝလို့ခေါ်တယ်ဗမာလားသူတို့ခေါ်ရှိပန်းမအဆုံးနဲ့အဲ့တော့အဲ့ဒီသုံးလုံးပေါင်းလိုက်ရင်အရယ်ဥရယ်မရယ်အခရာသုံးလုံးဟိန္ဒူကျောင်းတွေကတွေ့လိုက်မယ်ဒီအခရာလေးသုံးလုံးကိုတစ်ခါတည်းရေးထားအရဟံလို့အပေါ်လေးအပြောက်ကလေးနဲ့တင်ပြီးတော့လေအလေးလို့ရေးထားပြီးဖတ်တဲ့အခါကျတော့အုံလို့ဖတ်တယ်အဲ့အုံလို့ဖတ်တယ်ဆိုတာအရယ်ဥရယ်မရယ်အဲ့ဒီသုံးလုံးကိုပေါင်းဖတ်တဲ့သဘောကိုသွားအာဥဒီလိုသဘောမျိုးအာဥမအဲ့ဒီသုံးလုံးကိုပေါင်းဆိုတာအဲ့ဒီပေါင်းဆိုတာတခြားမဟုတ်ဘူးသူတို့နတ်ဘုရားသုံးစုကိုတန်တာတဲ့သဘောပဲအဲ့ဒါကိုဘုရားဘာသာတွေအတိအမဲ့မသိတော့အုံခံပြီးတော့ရွတ်နေတယ်အဲ့ဒီပြတော့နော်တကယ်ကတော့အုံဆိုတာဗြဟ္မာရဲ့ဘီဒနိုးရဲ့တိဝါရဲ့ဗြဟ္မာကိုသူတို့ကခရီးတာလို့သတ်မှတ်တယ်ကဘာကြီးဖန်ဆင်းတာသူကဖန်ဆင်းတာဖန်ဆင်းရှင်ကြီးလို့ဣသဝရလို့လည်းခေါ်တယ်သူတို့စကားနဲ့အဲ့ဒီမှာဗြမာကြီးကခရီးတာဒီတနိုးနတ်ကပရိုတက်တာကဘာကြီးကိုစောင့်ရှောက်ပေးတယ်လို့ဆိုတယ်နောက်ဆုံးကကဘာကြီးပြက်မှာဆိုတော့သူက destroyer နောက်ဆုံးလို့ကအဲ့တော့ခရီးတာရဲ့ပရိုတက်တာရဲ့ destroyer ရဲ့အဲ့ဒီအင်အားစုကြီးသုံးခုကိုသူကဒါနတ်ပဲဆိုပြီးတော့ကိုယ်ကိုဒါအလွန်အရှိကြဆုံးဘာသာကိုယ်ဝယ်မှုတစ်ခုပေါ့နော်ပြမနေစမ်းပါကိုယ်ဝယ်တယ်ဆိုတာဘာ၄ကိုယ်ဝယ်တော့ဆိုသူတို့ရဲ့ခုံတွေကျေးဇူးတော်တွေကိုရွတ်ဆိုတယ်ပူဇော်တယ်မိပူဇော်တယ်ဘာနဲ့ပူဇော်တယ်ညာနဲ့ပူဇော်တယ်သူတို့ဘုန်းတော်ပွဲတွေပေါ့တည်ဆိုပြီးတော့ကိုယ်ဝယ်တယ်ပူဇော်တယ်အဲ့လိုလုပ်တယ်ပူဇော်ပြီးတော့သူတို့ရဲ့ချီးမြှင့်မဲ့ blessing ကိုတောင်းတယ်ပေါ့သူတို့နဲ့အတူဖြစ်ပြရစေဆိုတာမျိုးတွေတောင်းအဲ့လိုမျိုးဒါသူတို့ဘုရားဘာသာနဲ့မတူတဲ့ဘာသာတရားတစ်ခုပေါ့နော်နောက်တစ်ခါခရစ်ယာန်ကိုကြည့်အောင်မလားခရစ်ယာန်လည်းသူက God ပဲသူကိုယ်ပဲတာ creator ပဲပေါ့သူလည်းပဲ Holy God ရယ် Son ရယ် Holy Ghost ရယ်သူလည်းသုံးမျိုးပဲ Trinity ဆိုပြီးတော့နော်ကိုယ်ပဲမှုမှာအဲ့ဒီမှာလည်းပဲတရားစဉ်းစားကြည့်မယ်ဆိုရင်ခရစ်တော်ကိုကိုးကွယ်တယ်လို့ဆိုတဲ့နေရာမှာသူကခရစ်တော်ရဲ့ခရစ်တော်ကသူကဂေါရဲ့တမန်တော်ဟိုသားတော်အနေနဲ့ဆိုပြီးတော့လာတာဟုတ်ဒါသူတို့ဟိုဆိုဘဘိုင်ဘယ်ရီဘာတွေမှာပေါ့နော်ဒါသူတို့ယုံကြည်ချက်တွေပေါ့လေအဲ့ဒီဂေါဆိုတာခရီးတာပဲသူကဘာကြီးကိုသူကဖန်ဆင်းတယ်လို့ဆိုပြီးတော့ဖန်ဆင်းမှုနဲ့လာပဲအဲ့တော့ဘောဗြမာဆိုတာနဲ့မထူးဘူးပေါ့ဖန်ဆင်းတယ်လို့ယုံကြည်ရခြင်းတူတူပဲပေါ့နော်အဲနောက်ပိုင်းကျင့်စဉ်တွေပါတယ်ဆိုတာကတော့ခုနကလိုတဖြည်းဖြည်းချင်းတီထွင်လာပြီးတော့နောက်ဆုံးသူတို့ရည်ရွယ်ချက်ကပါတော့ဆိုဒီခေါင်းနဲ့ပြန်ပေါင်းဖို့ပဲဟိန္ဒူတွေကလည်းဒီခုနကဗြဟ္မာနဲ့ပြန်ပေါင်းရင်သူတို့ကမောက္ခလွတ်မြောက်ခြင်းပဲတော့ခရစ်ယာန်မှလည်းပဲတူတူပဲသာဝရဘုရားသခင်နဲ့ပြန်တွေ့တာဟာသူတို့ရဲ့သူက heaven လို့ပြောတာဟုတ်ကောင်းကင်ဘုံပြန်ရောက်တယ်ဆိုတာနော်အဲ့ဒီပုံစံနဲ့သူတို့ကျင့်စဉ်တွေကဥတည်ပြီးလောက်တာအဲ့တော့သူကလည်းခေါ်ဟာသာဝရနေဆာသာဝရအမြဲတမ်းတည်နေနေတယ်လို့ဒီလိုယူဆပါဘောယူဆသည့်အတွက်ကြောင့်အဲ့ဒီကိုကောင်းကင်ဘုံကိုတန်တပြီးတော့လှုပ်နေကြတာဒါလည်းဟိန္ဒူနဲ့ဘာမှမထူချာဘူးဆောင်ရွက်ပုံဒီမင်းနာဒီ aspect ပဲกว่าသွားတာပေါ့နော် practice ဒီပဲกว่าသွားတယ်ပုံစံကဒီအချာထွက်လာတဲ့သဘောပဲအဲ့ဒါလည်းတကယ်ကတော့နတ်ကိုယ်ပဲပူပဲအကောဆာနတ်ပဲပေါ့နော်တကူရှင်ကိုကိုယ်ဝယ်တဲ့သဘောပဲပေါ့တော့အဲ့ဒါတွေဟာအကုန်လုံးဟိုကိုယ့်ရဲ့စွမ်းအားတွေကိုမျက်ကွယ်ပြုထားတဲ့သဘောပဲ depend on others လို့ပြောတကယ်လက်တွေ့ကြတော့ depend on others ကဖြစ်မဖြစ်ကိုစဉ်းစားချင်တယ်။လောကကြီးပါဟိုကလေးတယောက်ပွဲရဖို့ဆိုရင်ကိုယ်တိုင်ကြိုးစားရတယ်ကိုယ်တိုင်ကြက်ရမကြက်လို့မရဆိုတော့အလုံးဟာစွမ်းအားတွေဟာကိုယ့်ပေါ်မှာပဲရှိတယ်။သို့တော့လောကလူတွေယုံကြည်ကြတာစွမ်းအားတွေဟာအပေါ်မှာရှိတယ်။တကူရှင်တွေမှာတော့ရှိတယ်။ဆိုတော့အဲ့ဒါမတူထူးကြီးထူးခြားပြောဘုရားဘာသာကအဲ့ဒီစွမ်းအားတွေပုံမှာအာယုံမပြည့်ဘူးကိုယ့်ရဲ့စွမ်းအားဆိုကိုယ့်တဏ္ဍာမှာပဲရှိ ကိုယ့်ရဲ့စိတ်ထဲမှာပဲရှိခဏပฏิပက္ခဆောင်းနေတဲ့သဘောနှစ်ခုကလည်းကိုယ်တန်ထဲမှာပဲရှိအစ္ဆတလို့ခေါ်တာပေါ့နော်အင်တာနယ်ပေါ့အင်တာနယ်ဖော့စ်နဲ့အက်စတာနယ်ဖော့စ်နှစ်ခုများတော့ရင်လူတွေကယုံကြည်တာအင်တာနယ်နဲ့အက်စတာနယ်ဆိုအက်စတာနယ်ဖော့စ်တွေကိုကိုယ်ဝယ်တဲ့ဘာသာတွေပဲများတယ်နောက်မွတ်စလင်ကြည်အောင်မလားသူကလည်းအန်လာဆိုပြီးတော့သူ့ကိုပူဇော်တဲ့အလုပ်လုပ်တာပဲလေဒါလည်းခင်ကြိုက်တယ်ဆိုအလုပ်ပဲလုပ်တယ်သူကဖန်ဆင်းတဲ့အရာရာမှဥဆောင်နေဆိုတယ်အဲ့တော့အဲ့ဒါတွေအားလုံးဟာ faith လို့ခေါ်တဲ့ယုံကြည်မှုအခြေခံများတယ်ယုံကြည်မှုအခြေခံဘာလို့ယုံကြည်မှုအခြေခံတယ်လို့ဆိုသူတို့မှတိုက်ရိုက်သိမြင်မှုဆိုမရှိဘူးဆာဟိန္ဒူကလည်းဗြဟ္မာကိုမြင်မှုတဲ့လူကြောင့်မရှိဘူးတွေ့ဘူးတဲ့လူလည်းတရားမှမရှိဘူးသုံးမြင်နေတော့ရှိကောင်းရှိမှာပေါ့လေတကယ်မတွေ့နိုင်တဲ့အရာတွေပဲပြီးတော့သူတို့ဟောတယ်ဆိုတာလေတဆင့်ကန်နေကြီးပဲအကုန်လုံးလာအဲဒီကျမ်းစာတွေဖတ်ကြည့်လိုက်ရင်တဆင့်ကန်နေကြီးတော့ကိုယ်တည့်ဟောတာလို့မရှိဘူးပေါ့နော်ဆန်းနေတယ်ဆိုတာလေတယောက်ယောက်ကပြောတာပဲသူကိုယ်တိုင်နဲ့တွေ့ရခဲ့မြတ်တော့ကဒုတိယပါစာတွေလည်းကြည့်လိုက်မယ်ဆိုအဲ့တိုင်အဲ့တော့ခြုံပြီးတော့ပြောမယ်ဆိုလို့ရှိရင်ဖန်ဆင်းရှင်ကိုယုံကြည်ပြီးတော့ကိုးကွယ်တဲ့ဘာသာတခြားဘာသာဖန်ဆင်းရှင်ကိုယုံကြည်ပြီးတော့ကိုးကွယ်ဘုရားဘာသာကဖန်ဆင်းရှင်ကိုယုံကြည်ကိုးကွယ်တယ်ဘာသာမဟုတ်ဘူးအတ္တဟိအတ္တနောနာထောကိုကုကုအာကိုပြီးတော့ကိုစွမ်းစာကိုကိုတံပိုးထားတဲ့ဘာသာတစ်ခုအဲ့တော့ဘုန်းကြီး2008ခုနှစ်တုန်းကဩစတြေးလျဗီယန္နာတက္ကသိုလ်ကြီးအဖိတ်ထံအဲ့ဒီကိုရောက်သွားတယ်ชามีตวายเนี่ยแล้วไอ้2ရက်သူတို့เนี่ยစိတ်ကြံဟောပါလို့ဆိုဘုံကစိတ်ကြံဟောတယ်စိတ်ကြံဟောပြီးတဲ့အခါသူတို့ဒီမှာ psychology တို့ philosophy တို့ကပမောက္ခတွေလာကြတယ်ဆိုပြီးအဲ့ဒီတယောက်ကမေးတယ်အလုံးကသူတို့ Christian တွေယူရညာပါတယ်သူဘီယန္နာတက္ကသိုလ်ကြီးမှာပေါ့လေသူတို့တိတ်မများဘူးသူစိတ်30လောက်ပဲရှိသူတို့စတဲ့ခမလေးတစ်ခုတည်းမှာစိတ်ကြောင့်ဘုရားဗန္ဓာဟောတဲ့စိတ်ကြောင့်ဘုန်းကြီးဟောပြောပေးတာပေါ့လေအဲ့ဒီမှာဘာမောကတယောက်ကမေးခွန်းထုတ်တယ်ဖုန်းခရစ်စတန်နဲ့ဘုရားဗန္ဓာဘာကွာလဲတဲ့သူပြောတော့ဟိုဘာများထူခြားချက်ရှိလို့လဲဘာသာတရားတူတူပဲလို့သူပြောချင်တယ်မေးခွန်းပေါ့နော်အဲ့တော့ဘုန်းကြီးအဲ့တော့ထူးတာမထူးတာကိုတော့တခုပြောပြမယ်လို့ဘယ်အမှန်နဲ့ဘယ်အမှားတယ်တို့ဆိုတာဘုန်းတို့ဘာသာတရားနဲ့ပတ်သက်ပြီးအကူအညီမပြောချင်ဘူးလို့ဒါတွေကကိုယ့်အကူပဲဆုံးဖြတ်ချက်ချအောင်မယ်လို့ဆိုထူးခြားတယ်မထူးခြားဘူးဆိုတာဘာနဲ့ပြောတာလဲလို့ဘယ်ပေါ်မှာ깟ပြောတာတုံးဆိုတော့ तू က creation နဲ့ပတ်သက်ပြီးပြောတာပေါ့creation နဲ့ပတ်သက်တယ်လို့ဆိုအဲ့တော့ creation နဲ့ပတ်သက်လာတဲ့အပေါ်မှာယုံကြည်ချက်နှစ်မျိုးရှိတယ်ပေါ့တူဦးက creator ကိုယုံကြည်တယ်တရားရာကိုထာဝရဘုရားကြီးကတကူရှင်ကြီးကဖန်ဆင်းတယ်လို့သူ့ရဲ့အဆုံးဖြတ်တိုင်ဖြစ်ရတယ်လို့ယုံကြည်တဲ့လူကတရားလို့နောက်တစ်ယောက်ကအဲ့ဒါကိုညှင်းဆိုတယ်လို့ကိုယ်ကိုအာကိုရယုံကြည်တယ်ကဲဒီလူတစ်ယောက်ရဲ့အခြေအနေတစ်ခုပြောရအောင်လို့အဲ့ဒါဒီလူနှစ်ယောက်ရဲ့အခြေအနေဘုန်းကြီးခရစ်စတန်ကောင်းတယ်ဗုဒ္ဓဘာသာကောင်းတယ်လို့ဝင်ပြောပါဘူးအဲ့ဒါသူတို့အဲယုံကြည်တာနဲ့မယုံကြည်သူနှစ်ယောက်ဟာဘယ်လိုထူခြားလဲလို့စဉ်းစားကြည့်လို့အဲ့တော့ဖန်ဆင်းရှင်ကိုယုံကြည်တဲ့ပုဂ္ဂိုလ်တယောက်ဟာလို့ကိုယ့်ရဲ့ဘဝတစ်ခုလုံးဟာဖန်ဆင်းရှင်ရဲ့အဆုံးဖြတ်ပုံမှာတာအဲ့တော့ကိုယ့်ရဲ့ဝီရိယကိုလည်းတန်ဖိုးမထားရရောက်တယ်ကိုယ့်ရဲ့ဆန္ဒကိုလည်းတန်ဖိုးထားရမြောက်ကိုယ့်ရဲ့အသိဉာဏ်ဆိုလည်းတမ္ပုမရှိတော့ကိုဖြစ်ချင်တဲ့ဆန္ဒဆိုလည်းအဓိကမဟုတ်တော့ထိုဆန္ဒအရကျိုးစားအထုံမှုဆိုလည်းအဓိပ္ပာယ်မရှိဘူးနော်။ဘာလို့လဲဆိုရင်ဖန်ဆင်းတဲ့အတိုင်းဖြစ်မှာတော့ဖန်ဆင်းတဲ့အတိုင်းဖြစ်မှာကိုယ်ဖြစ်ချင်တာတစ်ခုဖန်ဆင်းနေတာတစ်ခုဆိုရင်ကန့်လတ်ဖြစ်မှာပေါ့အဲ့ဒါဆို။နောက် ကိုဖြစ်ခြင်းလို့ကိုစူးစားလည်းပဲခန္ဓာရှင်ရဲ့လူတိုင်းဆိုလို့ရှိရင်စူးစားတာလည်းလည်းငါဖြစ်မှာပဲနော်ကောင်းတယ်မကောင်းဘူးဆိုရင်ရွေးချယ်မှုဆိုတာလည်းကိုယ့်တည်းကမှအတိတ်ပဲမရှိတော့ဘူးအဲ့ဒါကဒီခန္ဓာနာကိုယုံကြည်မယ်ဆိုရင်အဲ့ဒီအခြေပဲမျိုးရောက်တယ်အဲ့ခန္ဓာရှင်ကိုမယုံကြည်ဘူးကိုယ့်ကိုယ်အားကိုးတယ်ဆိုတဲ့ပုဂ္ဂိုလ်တယောက်ဟာကိုယ့်ရဲ့ဆန္ဒအဓိကထားတယ်ဘာလုံးတဲ့နဲ့ဘာမလုံးတဲ့မှုဆိုတာနဲ့ကိုယ့်အကူကိုယ်ပိုင်ညာနဲ့စဉ်းစားတယ်။ကိုယ်ပိုင်ညာနဲ့စဉ်းစားပြီးတော့လုံးတဲ့နာကိုလုံးတယ်မလုံးတဲ့နာကိုမလုံးဘူး။ဒါလည်းကိုယ်ပိုင်ညာနဲ့စဉ်းစားပြီးတော့လုံးတယ်ကိုယ့်ရဲ့လုံလဝီရိယအရာပညာရေးပဲကြိုးစားတယ်စီးပွားရေးကြိုးစားတယ်ကိုယ့်ရဲ့လုံလဝီရိယအားလျော်စွာဖြစ်ပေါ်လာတယ်။အဲ့ဒါလို့ဖန်ဆင်းရှင်ယုံမှုမယုံမှုနဲ့ပတ်သက်ပြီးဒီလိုထူခြားမှုရှိတယ်လို့အဲ့ဒါဘယ်ဟာကြိုက်လဲလို့ဆိုသူတို့ပြုံးစီစီလုံနေကြအဲ့ဒါပြင်းတာဘယ်ဘာသာရဲ့လို့ဘုံကမပြောပါဘူးအဲ့လိုဖန်ဆင်းရှင်ကိုလက်ခံယုံကြည်တာနဲ့မယုံကြည်တာအဲ့ဒါလို့ရှိတယ်ဒါတော့ဒီတိုင်းပဲလေဒါကြောင့်ဘုရားဘာသာတရားတော်မှာဆိုရင်ဘုရားဘာသာတရားတော်ကဘုရားကဒီတကူရှင်သူတွေနဲ့အလန်းကွာဝေးတဲ့ဟိုနတ်ဖျားလည်းမဟုတ်ဘူးသူကလူသားတွေကနေပြီးတော့ပညာရှင်ဖြစ်လာလူသားတွေကတင့်တယ်ကြိုးကိုအားထုတ်လို့တကယ်ထူးခြားတဲ့အသိဉာဏ်တွေရတဲ့ပညာရှင်တစ်ခုတဦးပဲဖြစ်တယ်အဲ့ပညာရှင်ကလူတွေကိုအကျိုးပြုတယ်ကဲတင်တယ်ဆိုတာဘယ်လိုလုပ်တာတော့ဆိုတာဒါလုံးသိတယ်ဒါမလုံးသိဘူးသူခွဲဟောဒီတရားကကျင့်လို့ရှိရင်ကောင်းကျိုးချမ်းသာဖြစ်နိုင်တယ်ဒီတရားကမဖြစ်ဘူးဆိုတာအဲ့ဒီလုံးတဲ့နာနဲ့မလုံးတဲ့နာအကျိုးရှိတာနဲ့မရှိတာဒီနှစ်ခုခွဲခြားဟောကြားပေးတာသာရှိတယ်နော်လူတွေကဘုရားကိုကိုးကွယ်ရတယ်ဆိုတဲ့အဓိပ္ပာယ်ကဆရာသမားထံက advice ကိုရချင်လို့သူ့ရဲ့ဆုံးမစကားကိုလိုချင်လို့ကိုးကွယ်တဲ့သဘောခုနလို blessing ကိုလိုချင်လို့ကိုးကွယ်တာမဟုတ်ဘူးတခြားဘာသာနဲ့မတူတဲ့သဘောနော်ခြားဘာသာကျတော့ blessing ပဲဆုံးမဩဝါဒအဓိကမဟုတ်ဘူးသဲစင်ဘုရားသခင်ကမတာတို့ကောင်းချီးပေးတာတို့ကအဓိကတရားရလို့မဟုတ်ဘူးမြတ်စွာဘုရားကအဲအကုသိုလ်မလုပ်နဲ့ဆိုရင်မလုပ်ဘူးတို့ရှောင်ရမယ်ကုသိုလ်လုပ်ရမယ်ဆိုတော့သူ advice လုပ်ထားတဲ့သင်ကြားပို့ချထားတဲ့အတိုင်းတို့တွေလိုက်နာကျင့်သုံးတယ်အဲလိုက်နာကျင့်သုံးတဲ့အတိုင်းကိုယ်တိုင်ရောလက်တွေ့မသိနိုင်ဘူးလားဆိုသိတယ်ဒါဝင်မြတ်စွာဘုရားကဒီဓမ္မလို့ခေါ်တဲ့သူ့ရဲ့ဟောပြောဆုံးမချက်ကဲ quality တွေကိုဖော်ပြတဲ့အခါမှာကြည့်လေနံပါတ်1ကတွက်ခါတော့ဆိုတာတွက်ခါတော့ဆိုတာ guarantee ပေးတာပဲငါဟောတဲ့တရားအမှန်ပဲလုံးဝအမှားမရှိဘူးဒါပြောတဲ့အတိုင်းလို့ဟုတ်တယ်ဖြစ်ကုတ်ဖြစ်ရမယ်ဒီဟာက guarantee ပဲတခြားမှာအဲ့လို guarantee မပေးနိုင်ဘူးသစ္စာပြား guarantee ပေးတာအဲ့တော့သူပြောတဲ့အတိုင်းလုပ်လို့ဆိုတော့ဟုတ်ပြီလို့တော့ကိုတွေ့သိနိုင်လားလို့ဆိုသိတယ်တဲ့တန်ဒိဋ္ဌိကိုနောက်ကဆက်ပြီးတော့ပြတန်ဒိဋ္ဌိကိုကိုလို့ရင်ကိုတိုင်သိနိုင်တယ်ဟာတဲ့မသိရဘူးယုံကြည်ခြင်းနဲ့လုံးဝမှမဟုတ်ဘူးသူကယုံကြည်မှုဆိုတာအစသာရှိတယ်ဘုရားဘာသာမှာထိတ်တန်းမှမရှိဘူးယုံကြည်မှုကဘုရားဘာသာကယုံကြည်မှုကိုအခြေခံတာပြောတာမဟုတ်ယုံကြည်မှုသည်ကျင့်ဆောင်မှုအတွက်လမ်းခင်းပေးတာလောက်ပဲရှိတယ်ဘုရားဘာသာယုံကြည်မှုကအသိဉာဏ်ရလာလို့ဆုံးဖြတ်မှုအဆင့်ကြတော့သူကယုံကြည်မှုတယ်မဟုတ်ဘူး resolution လို့ခေါ်တဲ့ဆုံးဖြတ်မှုတတ်တာတရားအဲ့ဒီအဆင့်ထိရောက်တာအဲ့ဒါကြောင့်မလို့ faith ဆိုတဲ့တမန်ယုံကြည်မှုပုံမှာအခြေခံပြီးယုံကြည်မှုပုံမှာလမ်းဆုံးတာမဟုတ်ဘူးဖျားကတည်းကဒါလုံးဝမယ်ဒါမလုံးဝဘူးဆိုတဲ့ပုံမှာလက်ခံတာအဲ့ဒီလက်ခံတဲ့တရားနဲ့ကိုယ်တိုင်လုံးလို့ရှိရင်ကိုယ်တိုင်တွေးရှိလာနိုင်တယ်တန်ဒိဋ္ဌိကောကိုယ်တိုင်တွေးလာတယ်ဟုတ်ကိုယ်တိုင်တွေးလာတယ်ဆိုလို့ရှိရင်တော်ကိုယ်တိုင်တွေးရုံနဲ့မဟုတ်ဘူးတဲ့ကိုယ်တိုင်တွေးလာလို့ရှိရင်ဒီတရားကိုကိုယ်ဆွေမျိုးသားချင်းတွေမိတ်ဆွေသင်္ခါရီကိုလာပါစမ်းကြည့်စမ်းပါအေဟိပတိကောအေဟိဆိုလာပါပတ္တမင်းစမ်းကြည့်စမ်းပါတကယ်လှုပ်ကြည့်စမ်းပါအခုလို့အခုရပါတယ်ဆိုရင်ထိတ်ခေါ်ပြီးတောင်ပြနိုင်တယ်လို့ဆိုလို့လေအလေးညာဆိုရင်အဲ့လိုလုံးလို့မရဘူးလေ ลาวาจีกว่าสวยมหูดาตุยมหูตัวตะเกลุ่ยตะเกลผิดเดอดิเวหูเปล่าเนาะเออลูกูไดเล่นเนี่ยไหนเนี่ยกูเมยสุริโหเลยปะลุยะได้อเส้นมันผิดเดสุริเตียโกเด้กูสิทธิ์เดมาอะคูเวณะลงตวยอะคูเวญิญญะหมู่โกเป้ไหนเนี่ยဟုတ်တယ်ဗောသစ္စာဗျာတရားတော့ဥပမာလူတယောက်ဟာတယောက်ပေါ်မှာမုန်းတဲ့စိတ်တွေဖြစ်နေတယ်ဆိုရင်သစ္စာဗျာကအေးမုန်းတဲ့စိတ်မထမ်းနဲ့မိတ္တပွားလိုက်ပါသူ့ကျိုးလိုလားတဲ့စိတ်လေးနဲ့အစားထိုးလိုက်ပါဆိုအစားထိုးကြည့်ပါလားမုန်းတဲ့စိတ်တွေပျောက်ပြီးဟောတိခံခွင့်လွတ်တဲ့သဘောတရားချက်ချင်းရောက်လာခွင့်လွတ်တဲ့ဉာဏ်တည်းဆိုချက်ချင်းရောက်လာအချိန်ဆိုင်စရာမလိုဘူးလေစိတ်လည်းငြိမ်းချမ်းသွားတယ်အဲ့ဒါကိုဩပနိယေခေါ်လို့ပြောတာအဲ့ဒါလို့နောက်ဒီတည်းတိုးချက်ပြီးတော့ကျင့်လိုက်လို့ရှိရင်တမထကျင့်စင်မဲ့ကျင့်ကျင့်ဝိပဿနာကျင့်မဲ့ကျင့်ကျင့်နဲ့ကျင့်ကျင့်ကျင့်လို့ရှိရင်ပစ္စတံဝိရိတဘောဝိညူဟိပညာရှိတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာကိုယ်တိုင်နားလည်နိုင်တယ်ကိုယ်တိုင်ခံစားသိရှိနိုင်တယ်လို့ဒါတွေကမြတ်စွာဘုရားဟောတဲ့မြတ်စွာဘုရားရဲ့ advice လို့ပဲပြောပြပေါ့ဘုရားရဲ့ teaching ရဲ့ဘာ quality တွေပဲသူကဖျားကိုးွယ်တယ်ဆိုတာအဲ့ဒီ quality တွေရအောင်ကိုးကြိုးစားဖို့ပဲသူဒါလို့ဆိုတာကိုလုပ်ပေးဖို့ပဲသူကဒါကိုပြောမယ်ဆိုရင် teacher သို့ advisor အနေနဲ့ဖျားကိုကိုးွယ်တာလက်ရှင်းပေးတဲ့ပုဂ္ဂိုလ်အနေနဲ့ကိုးွယ်တာမဟုတ်ဘူးဒီအဓိပ္ပာယ်မျိုးဆိုလိုတာပေါ့နော်ကောင်းပြီအဲ့ဒီမှာတခြားဘာသာတွေနဲ့ကိုရဘာသာမတူတဲ့နောက်တစ်ချက်ကပါတော့တခြားဘာသာတွေမှာ faith လို့ခေါ်တဲ့တတ်တာကိုပဲအခြေခံတယ်။ဒါပြပြောယုံမွေးအဓိကသာဝရဘုရားကိုယုံသာဝရဘုရားရဲ့အမည်နာမတော်ပေါ်နဲ့နော်ကောင်းကြီးပေးတာကိုယုံကြည်ကြည်လက်ခံ။အဲ့ဒါဟာအဓိကပဲသူတို့။သာဝရဘုရားရှိလားမရှိလားလို့မစူးစမ်းလေနဲ့။သာဝရဘုရားရဲ့သာဝရဘုရားကဖန်ဆင်းတယ်ဆိုရင်သာဝရဘုရားကိုဖန်ဆင်းတဲ့သူကဘယ်သူလဲလို့စဉ်းစားစမ်းစရာမလိုဘူးသူတို့เนาะအဲ့ဒီလိုဘာသာရေးနဲ့ပတ်သက်ပြီးတော့ဒီလိုစူးစမ်းလိုက်မယ်ဆိုလို့ရှိရင်သူကဟိုလက်မခံနိုင်စရာတွေဖြစ်လာမှာပေါ့လေအဲ့ရမို့လို့သူကရှင်ကြည်မှုကိုအဓိကထားတယ်ဘုရားဘာသာကြတော့အဲ့လိုမဟုတ်ဘုရားဘာသာမှာတရားဆိုတာမရှိဘူးလားဆိုရှိတယ်ဘုရားဘာသာတရားကပါလဲလို့ဆိုရင်ကုသိုလ်အကုသိုလ်ဆိုတာရှိတယ်လို့လက်ခံဖို့ပဲအဲ့ဒီတရားမျိုးပြောတာနော်ကုသိုလ်အကုသိုလ်ဆိုတာရှိတယ်အဲ့တော့အကုသိုလ်ဆိုတာမကောင်းတဲ့အကျိုးပေးတယ်ကုသိုလ်ဆိုတာကောင်းတဲ့အကျိုးပေးတယ်အဲ့ဒါကိုလက်ခံယုံကြည်ပြီးတော့အဲ့ဒီလက်ခံယုံကြည်မှုကအစလေးပဲရှိသေးတယ်တကယ်ဟုတ်တာမဟုတ်တာကကိုယ်တိုင်လုံးချည်တဲ့ရရှိလာတဲ့အသိဉာဏ်ကတကယ်ဒါကြောင့်မို့ဘုရားဘာသာရဲ့အနှစ်သာရသင်ကြားချက်ကဘာလို့ဆိုရင်မဂ္ဂင်၈ပါးလို့ခေါ်တယ်။မဂ္ဂင်၈ပါးဆိုတာမက္ခဆိုတာသူ unity တခုပဲဖွဲ့စည်းတာ။လူတွေရဲ့စိတ်ထဲမှာရှိတဲ့စိတ်ဆွမ်းအားတွေကိုစုစည်းလိုက်တာသူကမက္ခဆိုတာ the unity of eight factors unity ဟုတ်လား။ဘာလို့ unity တော့ဆိုရင်နမတ္တကကြည်ယုံကြည်မှုဆိုတာဒီထဲမှာမပါဘူး။ right understanding သူ right view သမ္မာဒိဋ္ဌိကိုလုံးတဲ့အလုပ်ကိုမှန်မှန်ကန်ကန်နားလည်ရမယ်ဆိုတော့မှန်မှန်ကန်နားလည်တယ်ဆိုတော့ဒါကလုံးတဲ့နဲ့ဒါမလုံးတဲ့ဘူးဆိုတော့အခြေခံနားလည်မှုကစအခြေခံနားလည်မှုကစပြီးတော့ကိုယ်ကိုဒါကရုပ်ပဲဒါကနာမ်ပဲဒီစွမ်းအားတွေကဘယ်လိုလုံးမရတယ်ဆိုတော့ဒီနားလည်မှုတွေအားလုံးဟာဒီ right understanding ကိုခေါ်တယ်သမ္မာဒိဋ္ဌိအရာရာမှဒီတမ္မာဒိဋ္ဌိကအရေးကြီးဆုံးမဟုတ်ဘုရားဗျာကမဂ္ဂင်၈ပါးမှာပညာနဲ့ဥဆောင်ပြီးတော့ဟောထားတာဒါပေမဲ့သူကခေါင်းဆောင်သွားမှာအကုန်လုံးဒါမို့မဂ္ဂင်၈ပါးကိုဟောတဲ့ဟာဟောစဉ်အနေနဲ့ဟောပေးမယ်လို့ဘုရားရဲ့ဟိုဥတိချက်က right understanding ဟာအရေးကြီးဆုံးပဲဒီ Buddhist practice တခုကိုလုပ်တဲ့နေရာမှာ right understanding ဟာအရေးကြီးဆုံးဥပမာဒါနလုပ်တယ်ဆိုရင်ကံကံရေးအကျိုးကိုလုံးထအကျိုးရှိတယ်ဆိုတာပြည့်မြတ်လို့လုပ်တယ်ပေါ့နော် တိတာအသိဉာဏ်ရှိဖို့လိုတယ်ပေါ့ကိုကိုယ်တိုင်ဒါလုပ်ရင်ဒါရတယ်ဆိုတာအသိဉာဏ်ရှိဖို့လိုတယ်ဒါအခြေခံအဖြစ်ဟိုမြန်မာဟိုပါဠိစကားနဲ့ပြောမစင်ကမ္မတက္ကတာသမ္မာဒိဋ္ဌိလို့ခေါ်တယ်ကမ္မဆိုတာကိုလုပ်တဲ့အလုပ်ရဲ့တက္ကဆိုတာကိုပဲပိုင်တယ်ဒါကဘာပြောတာတုန်းဆို responsibility ဖြစ်တာပြောတာယောဂလူတွေက responsible ကိုငင်းကြွယ်လူကောင်းမဖြစ်ဘူးလေဆိုလိုတာ I am responsible what I have done good or bad ကောင်းတာပြောပြောမကောင်းတာပြောပြောငါဟာအဲ့ဒီအကောင်းဆုံးအတွက်ငါတာဝန်ရှိတယ်ဒါသဘာဝပဲမဟုတ်လားတကယ်လဲတာဝန်ရှိတာလေအဲ့ဒီတာဝန်ရှိတယ်ဆိုတော့ခံယူချက်ကိုကမ္မန္တကတ္တသမ္မာဒိဋ္ဌိလို့ပြောတာပဲဟောနေပြောမှာဆိုဘာလို့လို့ဆိုရင်ကောင်းတာလို့လဲကောင်းတာဖြစ်တာမဟုတ်ဘူးမကောင်းတာလို့လဲမကောင်းတာမဖြစ်ဘူးဒါသူကသူအချိန်တန်သူဖြစ်ချင်တာဖြစ်မှာပဲဆိုရင်ဒါကမ္မန္တကတ္တသမ္မာဒိဋ္ဌိကိုညင်းပယ်ခေါ်တယ်ကောအဘုရားမသာဖြစ်ဖို့အတွက်အခြေခံကအဲ့ဒီဟိုခုနပြောတဲ့အထိလက်ခံမှုပဲကမ္မန္တကတ္တသမ္မာဒိဋ္ဌိတော့ကမ္မန္တကတ္တသမ္မာဒိဋ္ဌိဆိုတာဒီဟာမရှိရင်လူတော်လူကောင်းကိုဖြစ်နိုင်ဘာလို့လဲဆိုရင်ကောင်းတာလုပ်လို့ဆိုးတာလုပ်လို့ကိုယ်နဲ့မဆိုင်ဘူးပေါ့တချို့ကလည်းပြောတယ်လေဒီဘဝဒီကိုယ်ကခံနောက်ဘဝနောက်ကိုယ်ဆံလိုက်မယ်ဆိုပြီးတော့ responsible ဒါ online ရဲ့သဘောကိုသဘောမပေါက်လို့ပြောတာနော် online ဆိုတာတရား line ကတစ် line နဲ့လေးသွားတာအဲ့တော့ responsible ပဲဒီဘဝလှုပ်ထတာဟိုဘဝနဲ့ဆိုဆက်ဆက်နေ online ဖြစ်နေတာကိုပြောအဲ့ကြောင့်မို့ယောဇဗျာပါဠိလိုခေါ်တာလေခုနဘုန်းကြီးအင်္ဂလိပ်လိုပြောလိုက်တော့လည်းတထထဲပါပဲတထထဲပဲဘယ်လိုတော့ဆိုယောဇဗျာပါဠိလိုကြတော့ဘုရားဟောတဲ့ပါဠိဟာဇံကမ္မံကရိတန္တိကလျာဏဝါပါပကံဝါတတကမ္မတဒါယတော်တဲ့ဘာလုပ်လို့ကောင်းတာလုပ်လို့ဆိုးတာလုပ်လို့အဲ့ဒီကံရဲ့အမွေကိုငါပဲခံတာ။ဒါအဲ့ဒီလိုစဉ်းစားရမယ်။အဲ့ဒီလိုမြင်ရမယ်။ဒါလက်တွေ့လည်းဒီတိုင်းပဲလေ။ကိုလုံးထာကိုခံရတာအကုန်လုံး။ကိုကြိုးစားရင်ဒီဘဝမှာလည်းပဲကောင်းကျိုးချမ်းသာမရတာ။ကိုမလို့ရင်ကိုကောင်းကျိုးချမ်းသာမရဘူးပေါ့နော်။မဟုတ်တာလို့ရင်လည်းကိုခံရရတယ်။အဲ့ဒါကြောင့်မို့ဒီအတွေးခေါ်ဟာဒါကမ္မတက္ကသမ္မာဒိဋ္ဌိအတိညာဉ်လို့ခေါ်တယ်သူကဒါတော့အင်္ဂလိပ်လိုပြန်တော့ခုနလိုပဲသူက I'm the heir of ဟာရပဲသူကအဲရပဲသူအမွေခံပဲလေ What I have done good and bad the responsible ဖြစ်တာကိုသူလက်ခံတဲ့ဘောဘာလို့လို့ကိုယ်လုံးသမီးကိုယ်နဲ့ပဲသက်ဆိုင်တယ်လို့ဒီအမြင်ဟာအခြေခံအားဖြင့်ဒါဗုဒ္ဓဘာသာရှင်မြင်ရမယ့်အမြင်မို့တမ္မာဒိဋ္ဌိဆိုအဲ့ဒါကိုပြောတာဒီကဲအစစ်မြင်လာတဲ့တမ္မာဒိဋ္ဌိကြတော့ဘာဖြစ်လာတော့ဆိုလောကယောက်ျားရဲ့မိန်းမရဲ့သူရဲ့ငါရဲ့ဒီလိုခွဲခြားနေတာတွေဟာအပေါ်ယံ၄ဘဲကိုကြည့်ပြီးတော့ခွဲနေတာဒီကဲတော့လူမှလည်းပဲဘောဓိနဲ့မိုက်မယ်ရှိတယ်ယောက်ျားမှလည်းဘောဓိနဲ့မိုက်မယ်ရှိတယ်နော်ဘောဓိဆက်ရုပ်ခန္ဓာကိုယ်ကြီးနဲ့မိုင်းစိတ်ဒါပဲရှိတာပဲလေစာလို့ပြောရင်တော့ရုပ်နဲ့နာနှစ်မျိုးတည်းပဲရှိတယ်ဆိုတာဒါဒီနှစ်ခုပေါင်းစပ်ပြီးတော့ဖြစ်ပေါ်နေတယ်စွမ်းအားတွေဒီနှစ်ခုပေါင်းထားလို့ဘာနဲ့ဥပမာတူတော့ဆို robot ဆိုရယ်ဆက်ရုပ်နဲ့လားသဏ္ဍာန်တူတယ် robot ဆက်ရုပ်ကသူ battery စောင်းအားရောဘာရောအကုန်လုံးစုထားတဲ့အခါသူကစကားပြောတယ်ဘာလုပ်တယ်အကုန်လုံးနာပဲလေထဲနဲ့ဖြက်ကြည့်လိုက်ရင်တစ်ခုနဲ့တစ်ခု separate လုပ်ထားလို့ရှိရင်သူ့မှာဘာစွမ်းအားမှမရှိတော့လူဘုန်းကြီးတို့တွေလည်းခန္ဓာကိုယ်ထဲမှာလည်းပဲဒီလိုလုံးဖြတ်ကြည့်လိုက်ဘာမှရှိမှာမဟုတ်စိတ်နဲ့ယုံနဲ့ဒီနာနဲ့ယုံနဲ့ဒီနှစ်ခုပေါင်းစပ်မိတဲ့အခါကျမှစွမ်းအားတစ်ခုဖြစ်နေတာသူကအဲစွမ်းအားလေးပုံပြီးတော့လှုပ်ရှားနေတာပြောတယ်ဆိုတယ်လှုပ်တယ်ဒါတဘာဝအမှန်ပဲအဲ့ဒီတဘာဝအမှန်ကိုသိတာကြတော့သူကဝိပဿနာသမဋ္ဌိလို့ခေါ်တယ်အဲ့တော့ meditation meditation ဆိုတော့လုပ်တဲ့နေရာမှာအဲ့ဒီဝိပဿနာသမာဓိဋ္ဌိဉာဏ်ရအောင်လုပ်နေကြတာပဲ။ဘုကမ္မသက္ကတသမာဓိဋ္ဌိကတော့တရားကျင့်တဲ့အနေနဲ့ကျင့်ရမှာမဟုတ်ဘူး။ကိုယ်အသိဉာဏ်တစ်ခုရဖို့ကြိုးစားဖို့ပဲ အဲ့ဒီနှစ်ခုအခြေခံအပြင်ဥတည်ပြီးတော့ပြောကြပါမယ်ခင်ရှင်ဘာမှတမ္မာဒိဋ္ဌိ right understanding right view ဆိုတာကိုဒီလိုဟောတယ်အဲ့ဒီ right view ဆိုတဲ့ right understanding ရှိဖို့ရတဲ့ဘာလို့ရောဆို right thought မမှန်ကန်ကန်စဉ်းစားတတ်ဖို့တမ္မာသင်္ကပ္ပလိုတယ်ဟုတ်တယ်ဒါလည်းအတွေးမှားသွားလို့ရှင်အတိလည်းမှားသွားမှာပဲဘောနော်မမှန်ကန်ကန်တွေးထိုင်အမယ်လို့ဆိုလို့အဲ့တော့ဒါတွေမမှန်ကန်ကန်တွေးတတ်လောက်အခြေခံဘာရဆရမလဲလို့ဆိုလို့ရှိရင်တမ္မဝါစာတမ္မကမ္မန္တတမ္မအာစီဝမောရလတိယအရေးကြီးသေးတယ်လူတွေမှာစိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုအတွက်မောရလတိယသိအထောက်အကူပြုတယ်ဘယ်လိုအထောက်အကူပြုတာလဲဆိုလို့ရှိရင်လူတယောက်ဟာကိုကျင့်တရားပြည့်ပြားနေတဲ့လူတယောက်ဟာအာယုန်တစ်ခုကိုမှစိတ်ဆိုင်လိုက်တာနဲ့ဘာဖြစ်လာလဲဆိုသူလှုပ်ထားတဲ့လောရက်တွေဟာအယိတ်မဲကြီးလိုလားထိုးတာပဲသူကနော်ကိုယ့်ကို6လှန့်လာတာပေါ့ဒါတဘာဝပဲမဟုတ်တာလှုပ်ထားရင်မဟုတ်တာလှုပ်တဲ့ကကိုယ့်ကိုလား6လှန့်နေတယ်အဲ့ဒီ6လှန့်မှုတွေမခံရအောင်လို့ကိုယ်ကမဟုတ်တာမလှုပ်ဘူးဆိုတဲ့ morality နှုတ်နဲ့သူကစိတ်ကညက်ထားတယ်တမ္မဝါစာကိုယ်လှုပ်ကိုစိတ်ကညက်ထားတယ်တမ္မကမ္မတကိုယ်အသက်မွေးဝမ်းကြောင်းလှုပ်တဲ့အခါမှာဟိုဒုစရိုက်တာနဲ့အသက်မွေးဝမ်းကြောင်းမလုပ်ဘူးစင်ကြယ်တယ်။ဟောအဲ့ဒါတွေရှိတာဘာအတွက်တုံးဆိုရင်ငါမဟုတ်တာမလုပ်ဘူးဆိုလို့ရှိရင်လူတွေကရဲရင်စိတ်ကွက်ရဲရင်လားလေ။ဟောမဟုတ်တာလှုပ်ထားတဲ့လူကသူ့အတူလိုလျောက်ကိုသူကကြောက်နေတာကြောက်ရွံ့စိတ်ဖြစ်လာတာလေ။အဲမတင်ငါစိတ်တွေဖြစ်လာပြီပေါ့။မဟုတ်တာလှုပ်တာမရှိတဲ့လူကောင်းတယောက်ကဘာမှကြောက်ဘူးသူကအဲ့ဒီတတိကိုရားဖို့အတွက်ဘုရားက morality ဆိုတာဟောတာဒါစိတ်နဲ့ဆက်ဆက်တယ်ဒီဟာလေအပေါ်ယံလေးတွေမဟုတ်ဘူးစိတ်ပိုင်းဆိုင်ကအလုပ်ကိုလုပ်တော့မယ်ဆိုလို့ရှိရင်သူကဒီ morality အသိအရေးကြီးတယ်ဒီ morality ကောင်းလာပြီဆိုရင်ဘာဖြစ်လဲဆိုရင်လူဟာစိတ်အားတက်ကြွမှုရှိလာရှိလာရင်ကိုယ့်ကိုပြန်တွေးလိုက်ရင်ဝမ်းသာတယ်ဝမ်းသာတယ်ဝန္တာရာကိုပမောဇလို့ခေါ်တယ်။ပီတိဖြစ်တယ်ပီတိ။ကိုယ်စိတ်ငြိမ်းချမ်းတယ်ပတ္တတိ။စိတ်ချမ်းသာကိုယ်ချမ်းသာရှိလာတယ်ဒုက္ခ။အဲ့ကြရင်တမာရီစိတ်တည်ငြိမ်လာတယ်။စိတ်တည်ငြိမ်လာရင်ဘာဖြစ်လဲယထာဘူတဉာဏတသနာအဖြစ်မှန်တွေကိုသိလာတယ်။ဟောသူကလည်းတမာရီနဲ့ပညာကိုဥတည်ပြီးတော့ဟို supporting လုပ်ပေးတဲ့ condition တွေပဲသူက။ဒါကြောင့်မို့လို့ဒီ morality ကိုမဂ္ဂင်၈ပါးထဲမှာမြတ်စွာဘုရားတမ္မဝါစာတမ္မကမ္မန္တတမ္မအာစီဝလို့သူထည့်လိုက်တယ်။ဟုတ်။အဲ့ဒါထည့်ပြီးတော့နောက်ပိုင်းကျတော့ကဘာလုပ်ရမှာလဲဆိုဒီတိုင်းနေလို့မရဘူး။ခုနက right understanding ဖြစ်အောင် right thought တွေရအောင်ဘာလုပ်ရမလဲဆို right effort ကြိုးစားမှုလုပ်လာ။အကျိုးသားဆိုတဲ့နေရာမှာလဲဘယ်လိုကြိုးစားမှာလဲဆိုတာသူကကြိုးစားမှုကို၄ဘက်၄တန်ကကြိုးစားဖို့ခုနအစဘုန်းကြီးပြောခဲ့တယ်လို့ပဲမကောင်းတဲ့အင်အားစုတွေရှိတယ်ကောင်းတဲ့အင်အားစုရှိတယ်ကုသိုလ်နဲ့အကုသိုလ်ရှိတယ်ပေါ့နော်အဲ့ဒီမှာအကုသိုလ်နဲ့ဆက်ပြီးတော့ကြိုးစားမှုနှစ်ခုလောက်အောင်ကုသိုလ်နဲ့ဆက်ပြီးတော့ကြိုးစားမှုနှစ်ခုလောက်အောင်အကုသိုလ်နဲ့ဆက်တဲ့ကြိုးစားမှုနှစ်ခုကဘာလို့ဆိုရင်ကုသဏ္ဍာန်မှာအကုသိုလ်မဖြစ်အောင်ဆုတ်ပိတ်ရမယ်ဒါနံပါတ်၁ဆုတ်ပိတ်တယ်ဆိုတာကြွတင်ပြီးတော့မဖြစ်အောင်ကိုကျေစဉ်းစားထားတာပေါ့လှုပ်ထားတာပေါ့နော်ဖြစ်လာခဲ့လို့ရှိရင်ဘာဖြစ်တုံးဆိုရင်ဖယ်ရှားပြည့်အောင်ကြိုးစားဒါအကုသိုလ်နည်းဥပမာစိတ်ဆိုးတာလို့ရှိရင်စိတ်မဆိုးအောင်အစရတဲ့စိတ်မဆိုးမိအောင်ဆုတ်ပိတ်ထားဖို့လုပ်တယ်ဆိုးလာလို့ရှိရင်လည်းချက်ချင်းကြီးဖယ်ရှားနိုင်အောင်ကြိုးစားမယ်အဲ့ဒီကြိုးစားမှုနှစ်ခုသမဝါယမလို့ခေါ်တာပဲ right effortဒါရင်ပြီးလာလို့ဆိုမပြီးသေးဘူးကောင်းတဲ့ဘက်ကကြိုးစားဖို့လိုသေးတယ်ကုသိုလ်စိတ်မဖြစ်သေးရင်ဖြစ်အောင်လုပ်ရမယ်ဖြစ်ပြီးသားကုသိုလ်စိတ်တွေတိုးပွားလာအောင်လုပ်ရဆိုပါတော့ကိုယ့်ရဲ့ကိုယ်နဲ့ကိုယ်ပတ်ဝန်းကျင်ပေါ်မှာမေတ္တာမထားနိုင်သေးဘူးဆိုရင်ထားနိုင်အောင်ကြိုးစားထားနိုင်လာပြီဆိုရင်ခိုင်မာလာအောင်ကြိုးစားဟာဒီကြိုးစားမှု၄ရက်ကိုတမဝါယမလို့ခေါ်တာပဲဟုတ်အဲ့ဒီစနစ်တကျအဲ့လိုကြိုးစားလိုက်တဲ့အခါမှာဘာလို့အလားလဲလို့ဆိုရင်ကိုယ်စိတ်လေးဟာအာယုတစ်ခုခုနဲ့တည်ငြိမ်နေကိုလိုအပ်တယ်ပေါ့။ဘာလို့လဲတော့ဆိုရင်အာယုရဲ့တဘာဝကိုသိဖို့ဆိုလို့ရှိရင်အာယုပေါ်မှာစိတ်လေးရဲ့တွေ့ကတ်နေကိုလိုတယ်ပေါ့။တတိလက်လွတ်ဖြစ်နေလို့ရှိရင်ကတော့တတိမမှုခုမမြင်ဆိုတဲ့အတိုင်းသူကဘာမှမြင်မှာမဟုတ်ဘူး။ အဲ့တော့အာယုတစ်ခုကိုစူးစမ်းမိဆိုလို့ရှိရင်ဒီတတိယကတ်နေတာဆိုတော့ပစ္စည်းလေးတစ်ခုသွားဝယ်တာတောင်မှပဲဟိုခူးဆက်ရတယ်မဟုတ်လားကောင်းတယ်ဆိုတယ်ဆိုတာလေတည်တည်ချာချာစိတ်ဆက်ဆက်ကြည့်တယ်ကင်ကြည့်တယ်မျက်စိနဲ့ကြည့်တယ်မျိုးမျိုးလှုပ်ကြည့်တယ်ပေါ့အဲ့တော့အဲ့လိုပဲသူကတတိဆိုတာအာယုပေါ်မှာအမြဲတမ်းသူတတိကတ်ပြီးတော့မှပညာက right understanding ဖြစ်နိုင်တာဒါတွေကအားလုံးဟာ right effort ကလည်းတမာဒိဋ္ဌိကိုထောက်ကူပြုတာပဲright mindfulness ကလည်းတမာတတိစွာ mindfulness ကလည်းပညာကိုကျေစုပြုတာပဲအဲ့ဒါလို့ကတ်တဲ့အခါစိတ်ကလေးငြိမ်ဖို့လည်းလိုအပ်တယ်အဲ့ဒါတမာတမာတိပေါ့ဟောပေါင်းလိုက်တဲ့အခါကျတော့ပြက်ကြီးရှိပါပဲအဲ့တော့ဗုဒ္ဓဘာသာကျင့်စဉ်မှာအဓိကကျင့်စဉ်ဟာမဂ္ဂင်ရှိပါပဲဟုတ်အဲ့ဒီမဂ္ဂင်ရှိပါကိုပဲဖုန်းလိုပဲ truth တဲ့မှာဆိုလို့ရှိရင်သူကဘဂဝတ္တဆံလို့ခေါ်တာပေါ့လောကမှာအဲ့ဒါကိုလောက်အောင်မှာဘုန်းကြီးလို့လုပ်တဲ့အခါမှာဘယ်မှာလောက်အောင်မလဲသူ fee ရှိတယ်သူကအလုပ်လုပ်ရင်အလုပ်ခွင့်စာရှိတာမှာဘယ်ကိုလောက်အောင်မှာတော့ဆိုရင်ရှုပ်တဲ့နံဆိုတော့ဒုက္ခတ္တဆံပေါ်မှာအလုံးလုံးနော်ဒုက္ခတ္တဆံကိုသမုဒိယတ္တဆံနဲ့ကြည့်တဲ့အခါမှာခုနကတွေ့တာမှုတွေကိုဖယ်ရှားနိုင်အမှန်သိလာပြီဆိုရင်တွေ့တာမှုကိုဖယ်လိုက်တယ်ဖယ်လိုက်တဲ့အခါကျတော့ဒါသမုဒိယသစ္စာကိုဖယ်တာပဲပေါ့ဖယ်တဲ့အခါမှာဒုက္ခនិရောဓလို့ဆိုရအငြိမ်းကိုရလာတာပေါ့ဒီအဓိပ္ပာယ်ပဲမြတ်စွာဘုရားဟောတဲ့သစ္စာ၄ပါးတရားဘယ်ကိရှိပါဆိုအဲ့ဒါကြောင့်မို့ဘုရားဘာသာရဲ့ချင်းစင်က internet practice တွေနော်ဒီအပြင်ဘက်ကဟိုဟာတွေကိုအားကိုးတာတခုမှမပါဒါပြင်ဘုရားဘာသာဟုတ်ဖះကိုမကိုးကြဘူးလားအာမကိုးဘူးလားဆိုတာဖះစီအာကိုးတယ်ဆိုတာ advice ရရုံတော့ဖះအာကိုးတာလောက်တာကိုယ်တိုင်လောရမှာပဲဒါလက်တွေ့နဲ့ကြည့်မယ်ဆိုလို့ရှင်ကဲဆရာဝန်နဲ့လူနာနဲ့ပြောကြည့်အောင်ဆရာဝန်ကလူနာကိုယောဂကုတယ်ဆိုပါစို့လူနာကဆရာဝန်စီသွားတာဟာဘာအတွက်သွားတာဆရာဝန်ကစေကုပေးနိုင်သလားဆရာဝန်ကသူ့ယောဂါကိုပြောင်းအောင်လုပ်နိုင်သလားလို့ဆိုဆရာဝန်ကအကြံမဲ့ပေးတာပြောင်းအောင်လုပ်တာမဟုတ်ပြောင်းအောင်လုပ်တာဆေးရလုပ်တာတကယ်ပြောရင်လေဆေးမပါဘဲနဲ့ဆရာဝန်ကမင်းယောဂါပြောင်းစီလို့လုံးလို့ရမှာမရတာအဲ့တော့ဆရာဝန်စီသွားတာပါတော့ဆိုယောဂါအကြောင်းသိဖို့ရင်ဒီယောဂါပြောင်းတဲ့နည်းလမ်းကိုသိဖို့ရင်စားမဲ့ဆေးဝါးနေထိုင်နေကိုသိဖို့သွားသွားပြီးတဲ့အခါဆရာဝန်ကနေပြီးတော့အေးဒီလိုနေဒီလိုထိုင်ကြမစားနဲ့ဒါစားဟောဒီစေတောက်သူပြောတဲ့အတိုင်းလုပ်တဲ့အခါယောဂပြောင်းသွားတယ်အော်ဘုရားမသာဖျားကိုယ်ွယ်တယ်ဆိုတာအဲ့ဒီအဓိပ္ပာယ်မျိုးပဲပြောပါစို့ယောဇဗျာတရားပဲပြေးတာပဲလေဖျားစီသွားတာခုန advice ဆရာမို့သွားတာလေသွားပြီးရင်ခုနလောကမှာကိုယ်တိုင်ကြည့်ရမှာတရားပဲကိုယ်တိုင်စေစားရတယ်လို့အဲဆရာဝန်ကဘလောက်ဆေးတွေညွှန်လိုက်ညွှန်လိုက်မတော့ဘဲနဲ့ကောင်းအောင်ထားတဲ့လူနာတွေပဲရောအပြောင်းမှန်းတာဒီလိုရှိတာပေါ့နော်အဲ့တော့လက်တွေ့နဲ့ကြတော့ဒီတိုင်းပါပဲအဲ့တော့ရှိမယ်ဆိုလို့ရှိရင်သစ္စာ၄ပါးဆိုဒီမှာဒုက္ခသစ္စာကိုရှင်းရှင်းလင်းလင်းကြီးမြင်အောင်မဂ္ဂသစ္စာလို့ခေါ်တဲ့ဒီစိတ်ဆွမ်းအား၈ခုထူထောင်အောင်ဒီပေါ်မှာအလုံးလုံးတာအလုံးလုံးရင်လုံးလုံးရင်နဲ့သူကတွေ့တာမှုတွေကိုဖယ်ရှားလိုက်တယ်တွေ့တာမှုဖယ်ရှားလိုက်နိုင်တယ်နဲ့အင်းငိမ့်မှုဆိုချုပ်ငိမ့်မှုဆိုတဲ့တောကချုပ်ငိမ့်သွားတာတို့ဘာတို့ strategy ချုပ်ငိမ့်သွားတာတို့အဲ့ဒီချုပ်ငိမ့်မှုဆိုတဲ့နောက်ဆုံးမှာရှုဏံသင်္ခါရတရားတွေအလုံးချုပ်ငိမ့်နေဆိုနိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်တယ်လို့ဒါတခြားဘာသာနဲ့ဘုရားဘာသာမတူညီတဲ့သဘောတရားတွေဟာလက်တွေ့ကျင့်သုံးပြီးတော့ကြည့်မယ်ဆိုလို့ရှိရင်မတမ်းမထင်ရှားတယ်ဘုန်းကြီးတို့တည်းကတကယ်လောက်ရမှာတော့ဒီအလုပ်ကိုတကယ်လုပ်မှာကိုကိုယ်တိုင်လက်တွေ့အကျိုးခံစားနိုင်တဲ့အလုပ်ဖြစ်တဲ့လှုပ်ကြည့်တာနဲ့တပြိုင်နက်ကိုယ့်ကိုယုံကြည်မှုဆိုတာအခြေခံပြီးတော့သိမြင်မှုပုံမှာလက်တွေ့လှုပ်လို့လက်တွေ့မြင်လာတဲ့ပုံမှာယုံကြည်မှုဆိုတာပို့ပြီးတော့ပြင်းထန်လာပို့ပြီးတော့ခိုင်မာလာနိုင်အဲ့ဒါကိုဒသနာမူလိကတတ္ထာလို့ခေါ်တယ်တတ္တဗံဖြစ်သွားရင်အဲ့ဒီပညာကိုအခြေပြုတဲ့ပညာကိုအခြေပြုတဲ့ပညာရှိတဲ့တရားတရားကမှတကယ်အပြောင်းအလဲမရှိတဲ့တရားတရား ยักษ์กันยุ่งจีรามีมโหดอุปโภคกูกรันดีวิโรยุ่งจีเรศเนธามียาวจูซาอัทโอมาพิเดลกุสิกุสิตวจามีจูซาอัทโอนัยยาวาสีกุนตรี